ကိုဆက်မှုတွေမြင့်လာချိန်မှာကျန်းမာရေးဝန်ကြီးဌာနဘက်က ပြည်သူတွေနေနေပါပဲနေကြဖို့ညွှန်ကြားချက်ပါဝင်အမိန့်နေထုတ်ပြန်ပြီးထိန်ချုပ်ဖို့ကြိုးစားနေတာပါအခုလိုမျိုးကိုဗစ်-19ဆိုင်ရာအရေးပေါ်အမိန့်ထုတ်ပြန်ချက်ကန့်သက်တားမြစ်ချက်တွေပေါ်မှာပြည်သူအများလိုက်နာမှုအတော်လေးအားနေနေတဲ့အတွက်ပိုးကူးဆက်သူတွေကနေစဉ်လိုထောင်လက်ချီတွေ့ရှိနေစေဖြစ်ပါတယ်ဒါအပြင်စေကူတာပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေစီကိုပါပိုးကူးဆက်မှုတွေပြန့် နေရင်းနဲ့ကိုဗစ် -19 ရောဂါပိုးကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်းဖြစ်ပါတယ်။သူကသူ့အတွေ့အကြုံနဲ့ရှင်ပြီးတော့ပြည်သူလူထုအထူးသတိထားကြပါလို့မြစ်တာရက်ခံတိုက်တွန်းပါတယ်
။ကိုဗစ်ကဘယ်တော့ဒုက္ခပေးလဲဆိုမဖြစ်ခင်မှာလဲဘယ်တော့ကူးမလဲဆိုတော့ဘယ်လိုကြာစိတ်ညစ်ကြဖြစ်တဲ့အချိန်မှာလဲဘာဆက်ဖြစ်မလဲဆိုတော့မသိရတဲ့ပြည်သူတွေကစိတ်ညစ်ကြ။ဖြစ်ပြီးသွားရင်လည်းအလုပ်တချို့ဆိုရင်အလုပ်သမားတွေကကိုဗစ်ဖြစ်ပြီးတဲ့အလုပ်သမားတွေအလုပ်ပြန်မရတော့ရတယ်ကျွန်တော်နိုင်လာရမှာတွေ့ရတာ။ဆိုတော့ပြောချင်တာမဖြစ်ခင်ရောဖြစ်နေရောဖြစ်ပြီးရဲ့အချိန်မှာရောပြည်သူတွေကစိတ်ပြန်မှန်းကြ။ပြည်သူတွေကအခုအချိန်မှာပြောလို့မရပဲနဲ့အပြင်းထွက်လာကြတယ်ပေါ့နော်။ပြည်သူတွေရဲ့ဖြစ်တဲ့ခံစားချက်ကိုဆရာဝန်တယောက်အောင်နေရောကျွန်တော်ကိုယ်ကချစ်မှုတဲ့သူပြရောကောင်းကောင်းနားတယ်လို့ပြောချင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကကျွန်တော်နိုင်ငံရဲ့အခြေအနေကိုကောင်းကောင်းသိရဘလောက်ထိငါတို့နိုင်ငံငါတို့လုတ်ပေးနိုင်မလဲ။ဟုတ်ပြီအပြင်းထွက်တာမထွက်ပါနဲ့လို့မပြောဘူး။ထွက်ပြီဆိုရင်အားလုံးပြည်သူတွေရောကအခုခံရတော့အခုခံရပြီဆိုရင်ကျွန်တော်တို့အများကြီးမကြည့်ပါနဲ့အနည်းနာဆုံးကိုယ့်နဲ့အနည်းဆေးရုံကြည့်ကြည့်လိုက်ပါအဲ့ဒီဆေးရုံမှာအောက်ဆီဂျင်ရှိသလားလို့ဆိုတော့ပြည်သူတွေကကိုယ့်နိုင်ငံရဲ့အခြေအနေကိုယ့်ရဲ့အခြေအနေကိုယ့်ရဲ့အခြေအနေကောင်းအောင်နားလည်ဖို့လိုပါတယ်နောက်တစ်ခုကအစိုးရပိုင်းကိုပြောရမှာပေါ့နော်အလူရှင်တွေလည်းပင်ပန်းနေပြီဗောလန်တီးယားတွေလည်းတနည်းပြီး positive ဖြစ်ပြီးတော့ဗောလန်တီးယားအရေးအတွက်တရားဝင်အရေးအတွက်ကလည်းနည်းလာဒီဘက်မှာကျတော့အစိုးရဘက်မှာဘာကိုတွားပြီးတော့အားနည်းချက်တွေးရလဲဆိုတော့စီကံမလိုက်တာရဲ့အရေးယူတာမတွေ့ရဥပမာကျူစင်တာကနေထွက်ပြီးတယ်လူနာတင်ကားပေါ်ကထွက်ပြီးတယ်တကယ်တော့ဒါဟာကာကွယ်ရေးဥပဒေအရအရေးယူကိုယူရမယ်ဒါဖြစ်စဉ်တွေဖြစ်တယ်ပေါ့နော်အဲတော့အစိုးရအနေနဲ့ဘယ်လိုလုပ်မှာလဲဆိုတာလည်းဒါတော်တော်လေးကိုစဉ်းစားစရာဖြစ်ပါအဲဆက်ပြီးတော့ stay home ကိုပြန်ရမယ်ဆိုရင်ဒီကျွန်တော်က stay home ကို PDR လုပ်ဖြစ်တယ်ပေါ့နော်အခုကဟိုလိုလိုဒီလိုလိုစကူးမှတ်ခုကာလကိုရောက်နေတယ်လို့ကျွန်တော်ကတော့မြင်တယ်
ဒီကယောဂါကာလယောဂါကာကွယ်ထိန်းချုပ်နိုင်ရေးပြည်သူ့ကိုအခြေပြုတဲ့လူလူပူပေါင်းပါဝင်မှုတွေနဲ့ဝိုင်းဝန်းအဖြစ်နေကြချိန်မှာပြည်သူတိုင်းဟာကိုတော်ဝင်ကိုချေဖို့နဲ့ကိုကြောင့်ကိုပတ်ဝန်းကျင်ဒုက္ခမရောက်အောင်တည်ထားကြပါလို့လည်းဒေါက်တာနိုင်မင်းထွတ်ကမြစ်တာရက်ခံပါတယ
်ပြည်သူတွေရဲ့အင်အားကိုအသုံးပြုနေဆိုတာကိုလည်းကျွန်တော်တို့ကသိရမယ်လက်ခံရမယ်ဥပမာဆိုရင်ကျွန်တော်တို့ဆိုရင်အခုဒါဗော်ဒန်တီးယားဆရာဝန်ဒါလည်းပြည်သူရဲ့အင်အားပဲခင်ဗျပြည်သူလူထုရဲ့အခြေပြုဖြားနာလို့သိကနေရှိတယ်ပြည်သူလူထုအခြေပြုလူနာတရင်ကားလည်းရှိတယ်ပြည်သူတွေရပူပေါင်းပါဝင်နေပါတယ်ဒီဖြစ်စဉ်ပါတယ်အစိုးရနဲ့ပြည်သူတွေကဒါပေမဲ့တချို့စီကံမလိုက်လာတဲ့သူတွေအဲ့အတွက်ဟိုဒီလှုပ်လှုပ်နေတဲ့သူတွေဟာအင်မတန်မှကိုပြန်မှန်းနားနေရဖြစ်ပါတယ်ဆိုတော့ဘယ်လိုပူပေါင်းဆောင်ရွက်ရမလဲဆိုတော့ကိုတောင်ဝန်ကိုကြည့်ဖို့ပဲလိုပါတယ်နော်ဒါပေမဲ့ဒီကတော့ mass တက်မယ် free sheet တက်မယ်ဒါတွေပဲကျွန်တော်တို့ကထပ်ပြောနေရပါမှာဆိုတော့အများစုကပြန်ပြီးတော့ mass တွေကိုဖြုတ်လာကြပြီတခြားမတက်ကြတော့ဘူးကျွန်တော်က ICU လေးကိုရောက်သွားတော့ICU ရလူနာတွေကိုမြင်ရတဲ့အချိန်မှာတချို့ဆိုရင်အောက်ဆီဂျင်လုံးဝဖြုတ်လို့မရပဲနဲ့ဒီမှာကိုဗစ်ဖြစ်သွားတဲ့အချိန်မှာအလကားရတဲ့အောက်ဆီဂျင်ကိုတောင်မှလုံးဝခက်ခက်ခက်ခက်ရှိပြီးတော့နောက်ဆုံးမှာတချို့မရှိနိုင်မင်းနဲ့တက်ပြီးလိုက်ရမျိုးရှိပါတယ်။ဆိုတော့ပြည်သူတွေကအကောင်းကောင်းတတိထားဖို့လိုပါတယ်။ကုတာကိုလုံအောင်လို့မတ်တင်တက်ပါမလိုအပ်တဲ့အပြင်မထွက်ပါနဲ့လို့ကျွန်တော်ကဟိုသတိလက်ဆောင်ပေးချင်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကူးစက်သူ3,000+ထိကပ်လာနေတဲ့ဆိုရင်ကြာအခြေအနေပါဒါကြောင့်သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကထိရောက်တဲ့အရေးယူမှုတွေနဲ့ကြက်ကြက်မက်မက်ဆောင်ရွက်ပါလို့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကသတိပေးပါတယ
်အဲတော့အဲ့ဒီဒေတာနာမီးပုံမှာဒီလိုင်းနာကြည့်ချက်ပြီးတော့ကိုတာဝန်ယူရမယ့်သူတွေကတတူလေသေးဆိုတာပထမအကြီးကြီးပေါ်ထွက်လာမှာဖြစ်နေပါတော့ခုနရေးပေါ်အချိန်မှာထုတ်ပြန်တဲ့အမိန့်တွေလည်းတော်အဖွဲ့အစည်းအနေနဲ့တာကြီးကျက်စစ်ဆေးမှုတွေရှိတယ်အဲ့တော့ဟိုလူနာတွေစာပေတာ contact tracing စာလူနာတွေကို quarantine center ပို့တာကုသမှုတွေကဒါတွေလည်းအကုန်လုံးကအဖွဲ့နဲ့အစည်းနဲ့တောင်ရက်နေကြတယ်ဆိုတော့ကျွန်တော်တို့သိရတာပါလေဒီလိုအဖွဲ့တွေကွက်ပြီးတော့တောင်ရက်နေတဲ့အချိန်မှာထုတ်ပြန်ထားတဲ့ချက်တွေမလိုက်နာတဲ့သူတွေကိုဘလူးနီးနဲ့စာပေပေါ်ထုတ်ပြီးတော့ကြီးကျက်ရေးယူမယ်ဆိုတဲ့ အဲ့လိုမျိုးဟိုမတွေ့ရသေးဘူးပေါ့နော်အဲ့တော့ပြည်သူတွေချင်းချင်းကတိုင်ကြမှာလားနော်ဒါမှမဟုတ်ရင်ခုနပြောတဲ့ဟိုအဖွဲ့ဆိုင်ဖွဲ့စည်းထားသောအဖွဲ့ကြီးကဆင့်လေပြီးတော့ကြီးကြပ်ပြီးတော့ရည်ရွယ်မှုတောင်းရက်ပေးမှာလားဆိုတော့တော်တော်ခက်တယ်ပေါ့နော်အဲ့ဒီကိစ္စကအဲ့တော့မျိုးငယ်လိုက်ဖြစ်ဖြစ်ပေါ့နော်ဒီကြီးကြပ်ရေးကော်မတီကနေတကယ်ကိုရည်ရွယ်တောင်းရက်နဲ့ဒီလမ်းကြီးကိုတနည်းကြချမှတ်ပြီးတော့ဖြည်းဖြည်းချင်းချင်းကောင်းတယ်ပေါ့ဘုလိုမျိုးလို့ကျွန်တော်ထင်တယ်
ကူးစက်မှုလုံကနေစလို့ထောက်ကနန်းရှိနေပြီးတေဆုံးမှုကမြင့်တက်လာတဲ့အတွက်ပြည်သူတွေဘက်ကတိုင်းပြည်မှာတေလောက်တဲ့ကတ်ရောဂါစိုက်နေတယ်ဆိုတာအထူးသတိထားကြဖို့လိုနေပြီလို့ဒေါက်တာမိုးအောင်ကျော်နိုင်ကသတိပေးပါတယ်
။ဒီလေဒီကလည်းကူကနှုံးကမကြဘူးပေါ့နော်။အဲ့တော့ရောက်တာနောက်ကြတာကြီးရောနော်။နောက်တော့ကမနိုင်မနှင်းဖြစ်နေတယ်လို့ဒီစပြီးရောနော်။ပေးုံကိုသွားတာနောက်ကြလို့ဒီရောပေါ့နော်။နောက်တော့လည်းဒီငူတွေကတချေကန်ကိုယ့်ရဲ့ကျန်းမာရေးကမကောင်းတဲ့သူများလို့တော့တေတောက်ကြရတော့ညာနေတာတရားပဲတက်ပြီးတဲ့ညာဟုတ်ကြည့်ဆိုတော့အဲ့ဒါကိုဒီဒံငယ်ကြီးကျန်းကိုနော်တိတိကျကျကန်ရွယ်ပြီးတော့ပေါင်းရတယ်ဒီကိစ္စနဲ့ကန်နဲ့နေကြတာနဲ့နဲ့ချီပြီးတော့မပေါင်းများစွာကြာလာပြီးနော်တိတိကျကျလေးပေါင်းရရင်တော့ရမယ်လို့ထင်တယ်ပေါ့နော်အဲ့ဒါဟုတ်တယ်ရွတ်သေးဒီဒီမှာပေါင်းပြပေါ့ပေါင်းရတင်နေပြီးဒီမှာလေဟုတ်ပါတော့ကျွန်တော်တို့ကပြောရဲဆိုတာကလေ private sector မှာဒီလိုကိုဗစ်လက္ခဏာရှိတဲ့သူတွေဒီလိုကျင်းလာခဲ့တော့လေတော့ထုတ်ထိခိုက်တဲ့သူတွေကိုလည်းဆက်လက်ရှိရှိပေးနေတာရှိတဲ့အတွက်ကြောင့်အဲ့တော့တစ်ခါတလေစိတ်ထဲမှာတော့ဖြစ်မိတယ်ဒီသူတွေကဘာလို့မဖြစ်ကြတာလဲပေါ့တဲ့နည်းရဲ့အိမ်မှာနေရင်းနဲ့ယောဂပြောသူတွေကနေဒီစိတ်ကြီးဆက်ခံရပြီးတော့နော်ဘာသာလည်းမလုပ်သေးနဲ့သတိထားနေလို့ကပေါ့အဲ့လိုပြေးသွားတဲ့လူတွေများကြီးတော့မြစ်ကရက်ခံတော့မရတော့ဘူးလို့ဖြစ်တာပေါ့
အခုလက်ရှိမှာတော့ COVID-19 ယောဂကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကနေ COVID-19 ယောဂကူးစက်မှုထိန်းချုပ်နိုင်မှုပြည်သူကိုပန်ကြားချက်အမိန့်ထုတ်ပြန်ချက်ညွှန်ကြားချက်တွေကိုလာမယ့်ဒီဇင်ဘာလ15ရက်နေ့အထိရက်တိုးမြင့်သတ်မှတ်တယ်လို့နိုမာလ28ရက်နေ့ကသတိပေးကြေညာထုတ်ပြန်ထားတာပါဒါပေမဲ့ထုတ်ပြန်ချက်တွေကိုလိုက်နာမှုအရေးယူမှုအားနည်းနေတဲ့အတွက်အခုလိုဝေဖန်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်ရှင်ကျွန်မဆူမွန်ပါ